ပြီးခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမဲပြီးမှုအတွက်ရုရှားကဂျန်ဝင်နှောက်ယှက်တာရှိမရှိစုံစမ်းမှုရဲ့တစိတပိုင်းဖြစ်နေရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်အိုဘားမားအစိုးရအဖွဲ့ကထောက်လှမ်းရေးနဲ့ပတ်သက်ပြီးအာဏာအလွဲသုံးစားလုပ်မှုရှိမရှိစုံစမ်းစစ်ဆေးပေးဖို့ထောက်လှမ်းရေးအဖွဲ့တွေကိုကြီးကြပ်ရတဲ့လွှတ်တော်ကော်မတီကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။နယူးယောက်ပြည်မှာရှိတဲ့ထရမ့်တာဝါကတယ်လီဖုန်းတွေကိုရွေးကောက်ပွဲမတိုင်ခင်တစ်လလောက်အလိုမှာသမ္မတဟောင်းအိုဘားမားအဖွဲ့ကခိုးနှားထောင်ခဲ့တယ်လို့စနေနေ့မှာသမ္မတထရမ့်ကတက်တဲ့ထောက်တာတစုံတရာမပြဘဲသူ့ရဲ့ Twitter လူမှုကွန်ရက်ကနေတဆင့်ဆွဆွဲရေးသားထားတဲ့အချက်တွေပေါ့ဟာမမှန်ကန်ကြောင်းသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကတုံ့ပြန်ခဲ့တာပါအမျိုးသားထောင်လိုင်းကြီးကဟောင်း James Clever ကတော့အဲ့ဒီချိန်ကသမ္မတလောင်းဖြစ်တဲ့ရွေးကောက်ခံထားရသူကိုဖြစ်စေသူ့ရွေးကောက်ပွဲစီယုံရင်းအဖွဲ့ကိုဖြစ်စေအဲ့ဒီအဖွဲ့ကအဖွဲ့ဝင်တစုံတယောက်ကိုဖြစ်စေသူတို့ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုခိုးနှားထောင်တာတခုမှမရှိခဲ့ပါဘူးလို့ NBC ရုပ်သံရဲ့တင်းင်းတွေနဲ့ Meet the Press အစီအစဉ်မှာပြောပါတယ်ဒါပြင်ရွေးကောက်ပွဲမတိုင်ခင်ကရောပြီးတဲ့အချိန်နောက်ပိုင်းမှာပါ Mr. Trump ကိုပြစ်မှတ်ထားတဲ့တယ်လီဖုန်းခိုးနှားထောင်ခွင့်ပြုဖို့အတွက်တရားရုံးရဲ့အမိန့်တစုံတရာလည်းမရှိခဲ့ဘူးလို့ Mr. Clapper ကပြောပါတယ်အခုလိုသမ္မတ Trump ကသူ့ရဲ့ဖုန်းကိုခိုးနှားထောင်တယ်လို့ဆွဆွဲနေတာနဲ့ပတ်သက်ပြီးဘာထောက်ထားရှိတယ်လဲလို့ Democratic Party နဲ့ Republican Party နှစ်ရဆလုံးကလွှတ်တော်အမတ်တွေကမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်